လောကလာဇာတွင်းမြင်ပေးဖို့နဲ့အလုပ်သမားခွင့်ရေးဆုံးရှုံးမှုပေါ်မှာအလုပ်ရှင်နဲ့အစိုးရကတာဝန်ယူဖြည့်ရှင်းပေးဖို့တောင်းဆိုနေတဲ့တာယီဖနက်ဆက်ယုံအလုပ်သမားဆန္ဒပြပွဲဟာ၄ရက်မြောက်အထိပြည်လည်မှုမရသေးပါဘူး။အလုပ်သမားတွေကြုံနေရတဲ့ပြဿနာကိုအလုပ်ရှင်အလုပ်သမားအစိုးရသုံးပွင့်ဆိုင်ဖြည့်ရှင်းမှရမယ်လို့အလုပ်သမားအရေးဆောင်ရွက်နေတဲ့သူတွေကပြောပါတယ်ဒီကြောင့်
VOA သတင်းတောက်ကိုစောထက်ကသတင်းပေးပို့ထားပါတယ်ရှင်။ဖေဖော်ဝါရီ၁ရက်ကစတင်ခဲ့တဲ့ရန်ကုန်တိုင်းလှိုင်နာရမြို့နယ်ကတာယီဖနက်စက်ရုံရဲ့စန္ဒထုတ်ပေါ်တောင်းဆိုမှုဟာ၄ရက်ကြာလာပြီးဖြစ်ပေမဲ့အခုထိတော့ဘာမှထူးခြားမှုမရှိသေးပါဘူး။လောကလာစာတုံ့ပြန်ပေးဖို့အပါအဝင်အလုပ်သမားအခွင့်အရေးတွေဆုံးရှုံးနေတဲ့အတွက်ဒါကိုအလုပ်ရှင်ရောအစိုးရကပါတာဝန်ယူဖြည့်ရှင်းပေးဖို့တ
ပိုင်းကမပိုင်းပေါ့တပိုင်းကအဲ့ဒီကိစ္စတွေလုံးရှိနေဒီစားလိုက်နိုင်ဦးလေတပိုင်းကကြာအစိုးရအနေနဲ့ဒီမားဒီကောင်လုံးကလှုပ်ပေးလို့တို့ရအောင်တောင်းတာပိုင်းကတပိုင်းပါလေ
အလုတ်ခွင်အနေနဲ့ကင်းရှင်းရေးနဲ့လောကသားစာတုံ့ပြန်ရေးအပါအဝင်အလုတ်သမားတွေအတွက်လိုအပ်ချက်တွေကိုသူတို့ကတောင်းဆိုနေကြတာဖြစ်ပါတယ်တောင်းဆိုချက်က9ချက်ရှိပါတယ်လာသာတို့ရဖို့အပြင်အလုတ်သမားဥပဒေအရသတ်မှတ်ထားရဲ့အခွင့်အရေးတွေရဖို့အလုတ်ရှင်အလုတ်သမားသဘောတူညီမှုတွေကိုလေးစားလိုက်နာဖို့အလုတ်သမားသတ်မှတ်ကနေညှိနှိုင်းပြီးစာချုပ်ချုပ်ဆိုဖို့လုပ်ငန်းဝင်သုံးဓာတုစည်းရဲ့မျိုးစားအမည်ကိုအလုတ်သမားသတ်မှတ်ကတွေကိုအသိပေးဖို့နဲ့လုပ်ငန်းဝင်တွေမှာလူမှုရေးတရားမျှတမှုရှိဖို့လူဝဲချက်တွေဖြစ်ပါတယ်အလုတ်သမားအခွင့်အရေးဆောင်ရွက်နေရဲ့ရှိနေတူဖြစ်တဲ့ဥဖိုးဖြူကတော့ဒီပြဿနာဟာအလုတ်ရှင်အလုတ်သမားအစိုးရသုံးပွင့်ဆိုင်ဖြေရှင်းရမယ့်ကိစ္စတစ်ခုလို့မြင်ကြောင်းပြောပါတယ
်တောင်းဆိုချက်ကိုကျွန်တော်မူရထောက်ခံတယ်ဒါပေမဲ့တောင်းဆိုရမယ့်ပုံစံအနေနဲ့ပြောရင်တော့နိုင်ငံလုံးဆိုင်ရာသမဂ္ဂဒီပုံစံနဲ့တောင်းဆိုတာကဒါဟိုပို့ပြီးတော့ဟိုတိရောက်ကြီးရေးဆိုနိုင်တဲ့အခြေအနေမျိုးဟိုအကျောင်းကြီးတွေပေါင်းဝင်နိုင်တဲ့အခြေအနေမျိုးဖြစ်နေလို့ကျွန်တော်ဒါပထမဆုံးဥပဒေရှုထောင့်မြင်နေပေါ့နော်ဒါတစ်ပိုင်းဒီကတည်းကကျွန်တော်ကြုံနေရတဲ့အခြေအနေတွေအားလုံးကတောင်းညီဖူလုံမှုအခြေခံကိုမပြည့်စုံလို့ကျွန်တော်ဒီအခြေအနေတွေကိုခဏခဏကြုံတွေ့နေရတယ်လို့ကျွန်တော်ကြားဖို့မြင်မိပါတယ်ခင်ဗျာအဲ့ဒီတော့မလို့ဟိုဒီဟာတစ်ဖက်သေးဖြည့်ရှင်းရမယ်ကိစ္စမဟုတ်တော့ဘူးသူများဒါဟာသုံးခွင့်ဆိုင်ကျွန်တော်ဖြည့်ရှင်းရမယ်ကိစ္စပါဒါ liberal economic နဲ့ဆိုင်တဲ့စစ်ပနာရတခုလို့ပဲကျွန်တော်ကရှုမြင်ပါတယ်ခင်ဗျာ
တိုင်ကြီးစက်ရုံမှာအလုပ်သမား900ဝန်းကျင်ရှိပြီးအခုစာနာပြတောင်းဆိုနေသူတွေက430လောက်ရှိပါတယ်။တခြားစက်ရုံတွေကအလုပ်သမားတမကတွေလည်းတိုင်ကြီးစက်ရုံရဲ့စာနာထုတ်ဖော်ပွဲကိုလာရောက်ဝင်ရံခဲ့ကြပါတယ်။လှိုင်းနာရဆက်မှုဆောင်3ကတိုင်ကြီးဖနက်စက်ရုံဟာ2012ကတည်းကအလုပ်သမားတွေရဲ့အခွင့်အရေးနဲ့ပတ်သက်လို့တောင်းဆိုခဲ့ရပါ။2015နိုဝင်ဘာလကလည်းနေပြည်တော်ကအလုပ်သမားဝန်ကြီးဌာနနဲ့တမဒရုံကိုတွားရောက်ပြီးအလုပ်သမားအခွင့်အရေးချိုးဖောက်ခံရမှုတွေကိုထိထိရောက်ရောက်ဆောင်ရွက်ပေးဖို့တိုင်ကြားစာပေးပို့ခဲ့ပါတယ်။တခြားအလုပ်သမားတမကတွေကလည်းဆက်လက်တောင်းဆိုခဲ့ရကြောင်းအစိုးရကအနေဆုံးလောက်ခလာစာကိုတရက်4800အဖြစ်2018မေလထဲမှာတိုးမြှင့်တက်မှတ်ခဲ့ပါတယ်။